ရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့နယ်မြေရှင်းလင်းစစ်ဆေးရေးတွေအတွင်းရ ेंजर တွေအပါအဝင်ရခိုင်ကလူမှုအတိုင်းဝိုင်းတွေဆုလိုက်အပြုတ်လိုက်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်9နှစ်ပြည့်ချိန်မှာကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံကကြမ်းဖက်မှုတွေအဆုံးသတ်ဖို့တောင်းဆိုလိုက်ပါတယ်။ဘရစ်ကတွေအတွင်းပါဝင်ပတ်သက်သူအားလုံးကိုလည်းအကြမ်းဖက်မှုတွေအဆုံးသတ်ဖို့နိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေလူသားချင်းစာနာမှုဆိုင်ရာဥပဒေတွေနဲ့အညီအရပ်သားတွေအားလုံးကိုကာကွယ်ပေးရေးအမခံဖို့တောင်းဆိုပါတယ်။ PP ဆိုင်ရာတရားရုံး ICJ မှာရ ेंजर တွေလူမျိုးတုံးတပ်ဖြတ်ခံရတဲ့ဆွဲချက်နဲ့တရားဆွဲဆိုခံနေရတဲ့2018ခုလုံးကဖြစ်ခဲ့တဲ့ဖြစ်ဟာဒီနေ့မှ9နှစ်ပြည့်ခဲ့ပြီးလက်ရှိမှာလည်းရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့အာရခတပ်တော်အေဒိုဂျာတိုက်ပွဲတွေအတွင်းရိုဟင်ဂျာတွေကြဲကြဲပြန့်ပြန့်နဲ့ထိခိုက်ထွက်ပြေးနေရတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာကုလသမဂ္ဂအကြီးအကဲကအခုလိုတိုက်တွန်းတောင်းဆိုခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ဆိုးဝါးလှတဲ့လုံခြုံရေးနဲ့လူသားချင်းစာနာမှုအခြေအနေကိုအလေးပေးပြောခဲ့ပြီးတော့အထူးသဖြင့်ရခိုင်ပြည်နယ်ထဲမှာလက်နက်ကင်ပြစ်ကတွေပုံမပြင်းထန်လာနေလို့Ranger တွေနဲ့တခြားလူမှုအဖွဲ့အစည်းတွေရဲ့ negotiation ဆွဲထိခိုက်နေတဲ့အခြေအနေတွေဟာအခုမှပိုပြီးဆိုးရွားလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ